ရုတ်နိုင်ငံနောက်မြောက်ပိုင်းမွတ်စလင်အများစုနေထိုင်တဲ့ဒေသမှာအေဂျီလာကထိတ်တန့်ရင်ဆိုင်မှုတွေအတွင်းကျူးလွန်ခဲ့တဲ့ပြစ်မှုတွေအတွက်လူနှစ်ယောက်ကိုတည်တံနဲ့ကျန်တဲ့၃ယောက်ကိုတော့ထောင်ဒဏ်၉နှစ်ကနေထောင်ဒဏ်တစ်သက်အထိပြစ်ဒဏ်အသီးသီးချမှတ်ခဲ့ပါတယ်။လူမျိုးရေးအရသဘောထားကွဲလွဲမှုတွေရှိနေတဲ့ရှင်ချန်းဒေသအတွင်းအကြမ်းဖက်မှုတွေအတွင်းမှာဒီလူပေါင်း21ယောက်တည်ဆုံးခဲ့ရပါတယ်။တရားခံတွေရဲ့လူမျိုးနွယ်စုနာမည်ကိုထုတ်ဖော်မပြောပေမဲ့ပြစ်ဒဏ်ကြခံရသူရဲ့နာမည်တွေအရဆိုရင်သူတို့ဟာအစိုးရကခွဲခြားဆက်ဆံမှုရှိကြောင်းနှစ်ပေါင်းများစွာပြောဆိုလာခဲ့ကြတဲ့ကတ်တစ်စကားပြောဟွေးကလူနည်းစုတွေဖြစ်ပါတယ်။ရှီချန်းခရိုင်တွင်ဖြစ်ခဲ့တဲ့အေဗီလာ23ရက်နေ့ကအကြမ်းဖက်မှုမှာလူပေါင်းများလာပေါင်းများစွာအတွင်မှာအဆိုးဆုံးဖြစ်ပါတယ်။ဒီဖြစ်ရဟာဟွေးကလူမျိုးတွေနဲ့အာဏာပိုင်တွေကြားနောက်လူနည်းစုတိုင်းရင်းသားဟန်လူမျိုးတွေကြားမှာတင်းမာမှုကြီးထွားလာနေတဲ့အကြောင်းကိုထင်ရှားပေါ်လွင်စေပါတယ်။အဲ့ဒီအကြံဖက်မှုဟာကက်စကာမြို့နားကအင်တီအိမ်မှာမတင်ကားစရာကိစ္စကိုတွေ့ခဲ့ရပြီးတဲ့နောက်လုံခြုံရေးတာဝန်ကြအရာရှိတွေကအကြံဖက်အုပ်စုကနေပြီးတော့တိုက်ခိုက်ရာကနေဖြစ်ခဲ့တယ်လို့အစိုးရဘက်ကပြောပါတယ်။ပြပရောက်ဟွေကတက်ကြွလှုပ်ရှားသူတွေကတော့ဟွေကလူငယ်တယောက်ကိုလုံခြုံရေးတပ်ဖွဲ့ဝင်တွေပြစ်တတ်ခဲ့တဲ့အတွက်ဖြစ်ခဲ့ရတာလို့ဆိုပါတယ်ရှင်။